မြန်မာနိုင်ငံ42အောင်မြောက်သမားဖြစ်တဲ့သမားဟောင်း George H.W. Bush ပြီးခဲ့တဲ့တောက်ချာနေ့ကကွယ်လွန်သွားပြီးခဲ့တဲ့နောက်မှာအမေရိကန်သမားဒေါ်လန်ထရမ့်ကနာမည်ပေါ်ထူးနေကိုတနင်္ဂနွေလုံးကြည်ကွယ်ဝမ်းလဲပွင့်နေ့အဖြစ်နဲ့တက်မှတ်ကြေညာလိုက်ပါတယ်။သမား George Bush ဟာ1989ကနေ90နှစ်အထိသမားအဖြစ်နဲ့တောင်းဝန်ထမ်းဆောင်ခဲ့ပြီးတက်တန်းတကြိမ်သာတောင်းဝန်ထမ်းဆောင်ခဲ့တဲ့သမားတွေထဲမှာတော့အကောင်းဆုံးတွေတဲ့ကတယောက်ဖြစ်တယ်လို့သူလက်ထက်ကနိုင်ငံရေးဝန်ကြီးဖြစ်တဲ့တောင်းဝန်ထမ်းဆောင်ခဲ့တဲ့ James Baker ကပြောပါတယ်။1992ခုနှစ်ကအီရတ်နိုင်ငံကကူဝိတ်ကိုကျူးကျော်တိုက်ခိုက်ခဲ့ခြင်းကသမားဘုတ်ကအမေရိကန်တပ်တွေကိုပင်လယ်ကွေ့ဒေသကိုဆင်းလွတ်ပြီးတော့ဆဒမ်ဟူစိန်ရဲ့အီရတ်တပ်တွေကိုတိုက်ပြီးတော့ပင်လယ်ကွေ့စစ်ပွဲကိုဆင်နွှဲခဲ့တာဖြစ်ပါတယ်။သမားဟောင်းဂျော့ဂျ်ဘုတ်ဟာဒုတိယကမ္ဘာစစ်အတွင်းမှာအမေရိကန်ရေတပ်ရဲ့လေယာဉ်မှူးဖြစ်တောင်းဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။အဲ့နောက်တော့သူဟာအမေရိကန်လွတ်တော်အမတ်ဆုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်အမေရိကန်ဘုတ်ထောက်လိုက်အဖွဲ့ CIA ရဲ့ညွန်ကြားရေးမှူးဆရာတွေဖြစ်တောင်းဝန်ထမ်းဆောင်ခဲ့သလိုသမားရော်နယ်ဒိုရဲ့လက်ထက်မှာဒုသမားအဖြစ်နဲ့တောင်းဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။သမား George Bush ရဲ့ရုပ်အလောင်းကိုတော့အများပြည်သူတွေနောက်ဆုံးအနေနဲ့လာရောက်လှုပ်ဆက်ကြရပြုနိုင်အောင်ဒီကနေ့တနင်္လာနေ့ညနေပိုင်းကစပြီးတော့ American လက်တော်ပင်မအဆောက်အုံမှာဗိုလ်ထူးလေးအထည်ထားရှိသွားမှာဖြစ်ပြီးအဲ့နောက်ဗိုလ်ထူးလေးကြရင်တော့ Washington ကနိုင်ငံတော်ဘုရားကျောင်းမှာနိုင်ငံတော်ဇာပနအခမ်းအနားကိုကျင်းပသွားမှာဖြစ်ပါတယ်။အဲ့နောက်တော့သူ့ရဲ့ရုပ်အလောင်းကိုသူ့ရဲ့ Texas စီနယ်ကိုပြန်တည်ဆောင်ပြီးတော့သူ့ရဲ့သမားစာကြီးလိုက်ရှိရာနေရာမှာမြေမြုပ်တင်ပြသွားမှာဖြစ်ပါတယ်နော်။